ကချင်လူမျိုးရေးအဖွဲ့ KIO အနေနဲ့နိုင်ငံလုံးဆိုင်ရာပြစ်ခတ်ရစဲရေးလက်မှတ် YouTube ကိုတက်ရောက်ဖို့စ조사သွားမယ်လို့ပြောလိုက်ပါတယ်။ပြည်တော်စုငင်းချင်းရင်ပေါ်ဆောင်ရေးလုပ်ငန်းကော်မတီနဲ့ KIO တို့အကြားမြကြီးနာမြို့မှာဒုတိယမြောက်နေ့အဖြစ်ဆွေးနွေးပွဲတွင်အဲ့လိုပြောကြတာပါ။ဒီကနေ့ဆွေးနွေးပွဲမှာတပ်ပိုင်းဆိုင်ရာနိုင်ငံရေးဆစ်ဆောင်ဒုက္ခသည်များအရေးနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။အပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီကနေ့ဆွေးနွေးပွဲဒုတိယနေ့မှာတော့အစိုးရရဲ့ငင်းချိုင်းဖော်ဆောင်ရေးကိုယ်စားလှယ်အဖွဲ့နဲ့ KIO ကိုယ်စားလှယ်အဖွဲ့ဟာမနေ့စင်နာရီခေါ်လောက်မှာအစည်းအဝေးစတင်ပြီးမူလသတ်မှတ်ထားတဲ့အထဲကခေါင်းစဉ်၄ခုကိုဆက်လက်ဆွေးနွေးခဲ့ကြပါတယ်ဒီကနေ့ဆွေးနွေးပွဲမှာ KIO ဘက်ကတပြည်လုံးဆိုင်ရာအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးပွဲကိုပါဝင်တက်ရောက်ဖို့ကြိုးစားသွားမယ်လို့ဆွေးနွေးလာတဲ့အကြောင်းမြန်မာငင်းချိုင်းစင်တာကဦးလာမောင်ရွှေကပြောပါတယ်
ဒီမှာသူကြတာကစာကျေဘက်ကကောင်းတော့ဘရုကွန်မော်ကနေရှင်းဝိုင်းစီဖိုင်ယာဒီအဂရီမန့်ပေါ်ကလက်မရေးထိုးပွဲကိုကျေဟိုနဲ့မတက်ရောက်ဘူးလို့သူတို့မမြင်ပါဘူးရဲ့တက်ရောက်နိုင်မှုနီလန်းတွေကိုသူတို့ရှာဖို့ဆိုတာတော့ပြောရဲဒီတက်ရောက်နိုင်တဲ့နီလန်းတွေရှာဖို့လည်းခြားထဲနာအဖွဲ့တွေနဲ့သူစုဆွေးနွေးနိုင်ဖို့လည်းသူတို့စီစဉ်လိုတယ်နိုင်ငံတော်စုဘက်ကလည်းပြင်ပြပေးပါလို့လည်းသူတို့ပြောတယ်ဝီဥအောင်မင်းကလည်းသူ့အနေနဲ့တောင်းကြိုးလိုတယ်ဒီလက်တန်းစိုးဝိုင်းဝန်းပြီးတော့ပြန်ဆောင်ပေးမယ်လို့ပြောတာရှိသေးတယ်
။အစိုးရနဲ့ KIO ဆွေးနွေးပွဲကိုလေးလာသူအဖြစ်တက်ရောက်နေတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဥက္ကဋ္ဌကိုတန်ခဲကလည်း KIO ရဲ့တင်ပြချက်ဟာနိုင်ငံရေးအင်အားစုတွေအားလုံးနဲ့သက်ဆိုင်တဲ့တင်ပြချက်ဖြစ်တယ်လို့ပြောပါရတယ်
။ဒီမှာပြောနေတဲ့ဒီခဏလုံးအတိုင်းတာဆောင်တဲ့တိခရဲ့စေရီလို့ထုတ်လို့ဒါမူပေါင်းဆိုင်ရာညီနိုင်ရေးတို့နိုင်ငံရေးကနေပြင်းရောက်ရေးလို့ဆိုတဲ့ဒါကအစိုးရရဲ့တင်ပြချက်ဒီအပေါ်မှာဒါ KIO ကိုယ်စားလှယ်အနေနဲ့တင်ပြချက်ကကျွန်တော်တို့အားလုံးနဲ့သက်ဆိုင်တဲ့တင်ပြချက်တစ်ခုဖြစ်ပါတယ်။အင်အားစုအားလုံးပါဝင်နိုင်ဖို့အတွက်အထင်ကြီးဖြစ်ဖို့ဆိုရင်ဒီနေ့လိုက်ပါကြမယ်အင်အားစုတွေကြားမှာရှင်းလင်းတဲ့အမြင်သဘောထားတွေစုစည်းနိုင်ဖို့လိုတယ်။ရှင်းလင်းတဲ့ကျွန်တော်တို့ကနယူဆချက်တွေကျွန်တော်တို့ဒါစုစည်းနိုင်ဖို့လိုတယ်။ဒီလိုစုစည်းနိုင်ဖို့လိုတဲ့အတွက်အစိုးရမပါတဲ့တိုင်းရင်းသားတွေအားလုံးကဆရာဒီအင်အားစုတွေအားလုံးမင်းတို့ကလည်းနိုင်မယ်မိသားစုဆိုင်ရာလည်းပြည်ပတစ်ခုကိုမင်းတို့ဘာသာမင်းတို့ကျင်းပနိုင်တဲ့စံတချက်မျိုးချဖို့တင်ပြခဲ့ပါတယ်ဒီတော့မှလည်းတစ်ဖက်ကလည်းသဘောတူညီခဲ့တယ်ဒါပေမဲ့ဒီစံတချက်ဟာအင်တာမတ်ကတူးခြားတဲ့စံတချက်လို့ကျွန်တော်တင်ပြလိုပါတယ်ဗျ
KIO အဖွဲ့ဟာအစိုးရတက်တဲ့တက်ပွဲပြန်လည်စတင်ခဲ့တဲ့နှစ်နှစ်တာကာလအတွင်းမှာအစိုးရနဲ့အလို့သဘော၄ချိန်အပါအဝင်၁၄ချိန်ဆွေးနွေးခဲ့ပေမဲ့နှစ်ဖက်အပြစ်ခတ်ရက်စဲဖို့အတွက်သဘောတူညီချက်မရခဲ့ပါဘူးအခုဒီချိန်မှာတော့အပြစ်ခတ်ရက်စဲရေးကိုတက်လန်းနိုင်တဲ့အရေးရောင်တွေကိုစတင်မြင်လာရတယ်လို့ပြောရမှာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာ IDP ကစစ်ဆောင်ဒုက္ခသည်တွေအရေးကိုလည်းဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်
IDP ကဆက်ရဆိုရင်အနည်းဆုံး pilot project ၄ခုလုပ်ဖို့အတွက်တစ်ဖက်သဘောတူတယ်ပေါ့နော်။နေရာ၁၀ခုရွေးပြီးတော့အနည်းဆုံး၄ခုစပြီးတော့ဆောင်ရွက်ဖို့ဆိုတာကိုလည်းတစ်ဖက်သဘောတူတာရှိတယ်
။ငင်းချမ်းရေးအကျိုးတော်ဆောင်ဦးလာမောင်ရွှေပြောပြတာဖြစ်ပါတယ်။တပ်ပိုင်းဆိုင်ရာကိစ္စဆွေးနွေးတဲ့အပေါ်မှာတော့
တပ်ပိုင်းဆိုင်ရာကိစ္စတော့နှစ်ဖက်ကောင်းဆောင်နေပြီးကြားဆွေးနွေးတယ်ဗျ။ဒီအလုံးကို observer တွေပြင်းနေတက်ရောက်လာတဲ့လူတွေကိုသူတို့တင်ပြလာတော့တစ်ဖက်ကောင်းဆောင်နေဆွေးနွေးတဲ့တပ်ပိုင်းဆိုင်ရာကိစ္စရက်တရာအများကြီးပြည်သူ့ဘောဆောင်နဲ့အများကြီးတွေ့တဲ့ဖွံ့ဖြိုးမှုတွေရှိတယ်။အရင်တော့တနည်းလို့၄ချိန်၅ချိန်ပြစ်ခတ်မှုတွေရှိခဲ့တာနေပြီးတော့အခုတလမှာ6ချိန်9ချိန်လောက်ထိရှိတယ်။ဒါတွေလည်းလုံးဝရပ်တန့်သွားအောင်ဖြစ်နိုင်မယ့်နည်းလမ်းတွေကိုလည်းသူတို့ဆွေးနွေးဆိုင်ခဲ့တယ်။တစ်ဖက်ပုံမှန်ဆက်သွယ်လုပ်နိုင်မယ့်နည်းလမ်းတွေလုံးဝဒီပြစ်ခတ်မှုတွေမရှိအောင်လုပ်နိုင်မယ့်အခြေခံချက်လက်တွေကိုလည်းဆွေးနွေးနိုင်ခဲ့တဲ့အတွက်မေလဆွေးနွေးပွဲထက်လည်းဒါပိုပြီးတော့ယုံကြည်မှုတွေရှိတယ်လို့ကျက်ကောင်းဆောင်တွေကတော့အားလုံးကိုရှင်းပြတာတွေ့ပါတယ်
။ကောင်းဆောင်တွေအစအနေနဲ့တရားဆွေးနွေးပွဲကိုမနေ့၈နာရီခွဲကနေ၁၀နာရီခွဲအထိဆွေးနွေးခဲ့ပါတယ်။တစ်ချိန်တည်းမှာတော့ Technical Advisory Team ခေါ်လုပ်ငန်းကြီးနိုင်ရေးအဖွဲ့တွေကစောင့်ကြည့်လေ့လာရေးအဖွဲ့ဖွဲ့စည်းနိုင်မှုအတွက်မူဝါဒတွေဖွဲ့စည်းပုံတွေကိုတရားဆွေးနွေးခဲ့ကြပါတယ်။အစိုးရငင်းချိုင်းဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ KIO ကိုယ်စားလှယ်အဖွဲ့ဟာမနေ့ဖြန်မနေ့9နာရီမှာတတိယမြောက်နေ့အဖြစ်ဆက်လက်ဆွေးနွေးမှာဖြစ်ပြီးဆွေးနွေးပွဲအပြီးမှာတော့နှစ်ဖက်သဘောတူညီချက်တွေကိုလက်မှတ်ရေးထိုးထုတ်ပြန်ကြမှာဖြစ်ပါတယ်။လက်ရှိကျင်းပနေတဲ့ငင်းချိုင်းဆွေးနွေးပွဲကိုတော့လက်နက်ကိုင်အဖွဲ့အစည်း10ဘွဲ့အပြင်ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာနမ်ဘီယာတရုတ်နိုင်ငံကတန်တမန်တွေအပါအဝင်ကချင်ပြည်နယ်အခြေစိုက်နိုင်ငံရေးပါတီတွေစာပေနဲ့ယဉ်ကျေးမှုအဖွဲ့ကကိုယ်စားလှယ်တွေဟာလေးလာသူအဖြစ်တက်ရောက်ခဲ့ကြပါတယ်။